မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဗဟုဥဒေအကြံပေးတရားလွှတ်တော်ရှိနေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုမှာပါဝင်ပတ်သက်တယ်လို့တန်လျာရှိထားသူတဦးဖြစ်တဲ့လွန်မြောက်နေစေဦးအောင်ဝင်းခိုင်ကိုသူ့ကိုနောက်ဆုံးတွေ့ခဲ့ရတဲ့နေပြည်တော်ပြည်စည်းဥယျာဉ်ဝန်ပတ်ဝန်းကျင်မှာရှာဖွေဖမ်းဆီးနိုင်ရေးဝရမ်းတစောင်ထုတ်ပေးဖို့ကိုအကျိုးဆောင်ရှိနေကြီးဦးနီလာကတိုင်းဒေသကြီးတရားလွှတ်တော်မှာဆောက်ထားလိုက်ပါပြီ။အမှုမှန်ပေါ်ပေါက်ရင်းနဲ့ပြည်ပစုံစုံဖြစ်ဖို့ကိုလည်းတင်ပြခဲ့တယ်လို့ရှိနေကြီးဦးနေလာကပြောပါတယ်ပြည်စုံကိုတော့ကိုကောင်းဆိုင်ဟင်းကတင်ပြပို့ထားပါတယ
်ဦးအောင်ဝင်းခိုင်ကိုရှာဖွေဖမ်းဆီးနိုင်ရေးဝရမ်းထုတ်ပေးဖို့ခင်တရားရုံးမှာရှာထားတာကိုပေချက်ခံရတာကြောင့်အခုလိုတိုင်းဒေသကြီးတရားလွှတ်တော်မှာထပ်ပြီးတင်သွင်းတာပါဦးအောင်ဝင်းခိုင်ကရန်ကုန်လေးစိတ်မှာဥက္ကဋ္ဌကိုလှုပ်ချန်တက်ဖက်ခံရပြီးနောက်ပိုင်းရန်ကုန်ကနေထွက်သွားပြီးနေပြည်တော်ပြည်စည်းဥယျာဉ်အနီးတစ်ဝိုက်မှာပျောက်သွားခဲ့တယ်ဆိုပြီးရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲအတွင်းကြေညာတာပါဒါကြောင့်လေအဲ့ဒီပတ်ဝန်းကျင်မှာသူ့ကိုရှာဖွေဖမ်းဆီးနိုင်ရေးအတွက်ဖမ်းဝရမ်းထုတ်ပေးဖို့ကိုအမှုပြင်ဆင်ချက်တရက်နဲ့အတူဒီကနေ့ရှာထားခဲ့တယ်လို့အကျိုးဆောင်ရှိနေဦးနီလာက VOA ကိုပြောပါရယ်
။သူကနေပြီးတော့ဘေးအစည်းဝင်တာလွတ်မြောက်သွားတယ်ဆိုတာသိရတယ်။ဒီကနေ့တကြောင်မလို့ကျွန်တော်ကနေပြီးတော့ဘေးအစည်းဝင်ပတ်ဝန်းကျင်ကိုကျွန်တော်ဖမ်းဝရမ်းထုတ်ပေးပါဦးကျွန်တော်ရှောက်တယ်ပေါ့ဗျာ။အဲ့လိုရှောက်ထားတဲ့အခါကျတော့တသိရအမှုလိုက်ပါဆောင်ရတဲ့ဟုတ်ရှင်ကျိုယုံကဥပဒေအရရှိရတယ်ကျွန်တော်တို့ရဲ့၆ထားချက်ကိုလက်ခံတယ်။သူကထောက်ခံချက်ပေးတယ်။သူဥပဒေနဲ့၆ထားစီရင်တယ်ပေါ်တာမျိုးရှိတယ်။အဲ့တော့တရားဝင်ကိုလျှောက်လာတဲ့ခါကျတရားဝင်ကပေးလိုက်တယ်။အဲ့တော့ဒီပေးတဲ့ကိစ္စမတိုင်ခင်ပြောချင်တာကဘာလဲဆိုတော့ကျွန်တော်အမှုတရားရှိပြီးတခါရေးလေကိုစစ်စစ်ကြည့်တယ်ရ။သူတို့ကနေပြီးတော့ဒီနေရာတရားရုံးအမှုတည်ငင်မှာရှာဖွေဖမ်းဆီးဖို့အတွက်ကိုရဲပုံစံ62နဲ့တို့ပို့တယ်ပေါ့ဗျာဖမ်းဆီးဖို့ဆိုတဲ့စာရေးပို့တယ်ပို့တဲ့ခါကျတော့ကျွန်တော်ရဲညွန့်နေရဲတပ်ဖွဲ့မြို့မှာရဲစခန်းလေဒီပါဝင်6နေရာကိုပို့တယ်ပို့တဲ့ခါကျတော့အဲ့ဒီနေရာ6နေရာစလုံးထဲမှာကျွန်တော်တို့အမန်တကထပ်ပြေးလူမြောက်တဲ့နေပြီးတော့ဘေးအဆီဥယျာဉ်မှာပါအောင်ပေါ့ဗျာမပါအဲ့တော့ကျွန်တော်တို့ကနေပြီးတော့ဖမ်းမနှံအတွေ့အကြုံထုတ်ပေးဖို့ဆိုပြီးရှောက်တယ်
ဥက္ကဋ္ဌလိုချင်တဲ့ဖက်ခရမ်းမှုမှာတရားမျက်နှာမှုရရှိရေးအတွက်လိုအပ်လာမယ်ဆိုရင်တော့ညီပြည်တော်ပြည်အောင်စုတရားလွှတ်တော်အထိရစဝဲမှုဆိုင်ရာအမှုပြင်ဆင်ချက်ကိုထပ်မံတင်သွင်းတော့မှာဖြစ်တယ်လို့အရှင်းနေဦးနေလက်ကပဲဆက်ပြောပါရယ
်လိုချင်ခံတဲ့ဥက္ကဋ္ဌတရားမျက်နှာမှုရရှိရေးပဲအဲ့တော့အခုလိုတရားခံမစုံဝဲအမှုစစ်ဆေးရတဲ့ဆာလို့ရှိတော့တရားခံပြည်ပြည်စုံရှာဖွေဖမ်းဆီးပြီးတော့အမှုစစ်ဆေးရပို့ပြီးတော့တရားမျက်နှာမှုရမယ်လို့ထင်လို့တော့မလို့ကျွန်တော်တို့ကလိုအပ်ခဲ့လို့ရှိရင်လိုအပ်ခဲ့လို့ရှိရင်အထက်ရောက်တဲ့ဒီပြောင်းဝါရှိတဲ့ပြောင်းတို့တရားစီပြောင်းတို့တရားစွတ်တော်ချုပ်ဒီနေ့တို့ကစူပရင်ကော့ကိုကျွန်တော်ပြင်ဆင်မှုထပ်မံတင်သွင်းကောင်းတင်သွင်းမယ်ပေါ့ဗျာတင်သွင်းမှုတော့စီစဉ်မယ်စီတင်သွင်းမှုတော့ရည်ရည်ရှိပါတယ်ဟုတ်ကဲ့
အခုရှာလာတဲ့ပတ်သက်ပြီးတရားရုံးကအမိန့်ချမဲ့ရက်ကိုအတိအကျမသိရသေးပေမဲ့မကြမ်းကြလောက်ဘူးလို့ရှင်းနေဦးနေလက်ကတုံ့သက်ပါတယ
်မင်းကတော့ကျွန်တော်တို့ကတော့ဟိုသူမသိရဘူးဗျာအမိန့်ချတဲ့ဟာသူမသိရဘူးအမနဲ့တိမကျကြတော့ဘူးလို့ထင်ပါတယ်ကျွန်တော်တို့အမှုတွေသူမြန်မာထက်ကခေါ်ပြီးတာကိုတွေ့ရတယ်ပထမဆုံးဒီမှုတင်းတင်းတဲ့ခါမှာသူကဥပဒေရဲ့ချက်ချင်းပဲလက်ခံလိုက်တယ်လက်ခံရေးဆိုတဲ့ admin ချင်းအဆင့်တစ်ခုကိုကျွန်တော်ကြော်လာသွားတယ်ပြီးတဲ့ခါကျတော့ကြားတာလည်းကိစ္စလည်းပဲအခုတကယ်ပြီးပြီးချင်းကြားနိုင်ဆိုတဲ့ခါကျတော့သူအမှုဒီမှုကိုမြန်ဆောင်ဆောင်ရွက်ပြီးတဲ့သဘောတမ်းရှိပါတယ်အမင်းကလည်းမကျကြဘူးလို့ပဲကျွန်တော်ယူဆပါတယ်
ဥက္ကဋ္ဌကိုလုံချံတက်ဆွဲသူအဖြစ်ဆွဆွဲပြီးဖန်စီထားတဲ့ဥကြီးလေးအပါအဝင်အမှုမှာပူပေါင်းကျင့်စီသူတွေအဖြစ်အာဏာပိုင်တွေကတန်လျာရှိထားတဲ့ဥအောင်ဝဲစော်ဥအောင်စော်ထွန်းနဲ့ဥစီယာဖြိုးတို့ကိုဒီကနေ့မနက်ပိုင်းမှာပဲရခိုင်မြို့မြပိုင်းခင်အထူးတရားရုံးမှာထပ်ပြီးရုံးထုတ်ပေမဲ့တစုံတရာစစ်ဆေးမှုမလုပ်ခဲ့ပါဘူးဒီအမှုကိုသတင်းပတ်စင်တောက်ကြနေတိုင်းရခိုင်မြပိုင်းခင်အထူးတရားရုံးမှာရုံးထုတ်စစ်ဆေးနေရဖြစ်ပါလေခင်ဗျာ